တော်ရရှိများခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့ Civil Disobedience Movement လို့ခေါ်တဲ့အစိုးရနဲ့ပူးပေါင်းဆောင်ရွက်ခြင်းမပြုလို့ရလှူရှားမှုတွေကိုဥဆောင်လုပ်တိုင်းတယ်ဆိုတဲ့ဆက်ဆွဲမှုနဲ့ဧကဘူမျိုးတွေကတိုက်နေစေုံအုပ်တူဖြစ်သူဒေါက်တာပြည့်ပြောင်းအောင်ကိုအာဏာပိုင်တွေကမင်းများကဖမ်းဆီးသွားတဲ့အကြောင်းသတိဖြစ်သူဒေါက်တာထူလဲသူကပြောပါတယ်ကိုစော်ဝင်းလိုက်ကဆက်သွယ်နေပြန်ထားပါတယ်ခင်ဗျ
ကျမနာမည်ကဒေါက်တာဖြူလဲတူပါရှင့်ပထမတော့သူက CDN လုပ်တဲ့ဟာတွေမှာဒီနေ့ချင်းအပေါင်းဖော်တွေကလည်း CDN လုပ်ဖို့တော့ပြောတာပေါ့အဲ့ဒါကိုဒီနေ့မှလည်းသူပြောလို့ဆိုပြီးတနည်းနယ်လုံးက CDN နေလုပ်ကြတယ်ဟုတ်ပြီးတော့ဒီနေ့ကတော့ညနေကဆန္ဒပြကြမယ်ဆိုပြီးတော့ဆရာမတွေရောတနည်းနယ်လုံးပေါ့နော်တနည်းနယ်လုံးကျမတွေဝန်ထမ်းတွေဆိုပြီးရှင့်အလောက်အယောက်တရားလောက်ရှိရဲပေါ့အာသူဆန္ဒပြတော့ဆရာကကြတော့အဲအင်းဆောင်နေမှာတော့မဟုတ်ဘူးဘောငါငါကလေးတွေထိရမယ်ဆိုပြီးသူကဝန်ထမ်းဝန်ဆောင်တော်မဟုတ်ဖဲနဲ့သူကလိုက်ထိနေပေါ့ဒီတယောက်တည်းမဟုတ်ဘူးကျန်တဲ့ဆရာမ3ယောက်လည်းပါတယ်အာလိုက်ထိနေလိုက်ထိနေဟာညနေ4နာရီလောက်မှကျမတို့ကအစည်းအဝေးနဲ့အိမ်နဲ့တွေ့နေတော့အမအစည်းအဝေးမှာလူနာကြည့်နေရလူနာကခေါင်းကွဲတော့အဲ့ခေါင်းကွဲတဲ့လူနာကိုချုပ်နေတဲ့အချိန်မှာစခန်းမှုကအရွယ်ဝင်းနဲ့ရောက်လာတယ်အရွယ်ဝင်းနဲ့ရောက်လာတော့ဆရာကိုလည်းအထက်လူကြီးတွေကစကားပြောချင်လို့တဲ့ဆရာကကတော့ပြောမယ်ဆိုလို့ရှိရင်ကျွန်တော်စီလာပြောဘာလို့ခုလဲကျွန်တော်မလိုက်ဘူးလို့ပြောတာမလိုက်လို့မရဘူးလေပြောစရာရှိတယ်တဲ့ဆိုပြီးတော့အဲမလိုက်ဘူးဆိုတာအတင်းဆွဲခေါ်ပါတယ်ကျွန်မမှာဗီဒီယိုဖိုင်ရှိတယ်ကျွန်မ CCTV အိမ်မှာတက်ထားတယ်လေအဲအတင်းဆွဲခေါ်ပါတယ်ဟုတ်ကဲ့လက်မှတ်ပိုင်းလည်းပါတယ်ရှင်ကျွန်မပိုင်းစစ်သားအရေးကြီးပါ၄-၅ယောက်ပါတယ်ခေါ်သွားပြီးတော့သူကအမှန်တကယ်ဆိုကျွန်မတို့မေဂလီကုန်းရေစခန်းမှာပဲဖမ်းရမှာပေါ့နော်သူဘာပုံမှန်နဲ့ဖမ်းနေဆိုတာလည်းမပြောဘူးအော်ဒီတော့လူကြီးတွေလည်းမပါပဲနဲ့ရဲတွေကလာတဲ့ခါကျတော့လည်းရဲကားနဲ့လာတာမဟုတ်ပဲနဲ့အိမ်ကိုပုဂ္ဂလိကကားတစ်စီးကိုမှားပြီးတော့လာတယ်။ဒါလူတွေကလည်းအရွယ်ကုန်းနဲ့လာပြီးတော့အဲ့ဒီကိုရဲကားယောက်ကတော့ရဲဟိုတမက်ကိုင်းနဲ့ရဲကားယောက်ကတော့ရဲဝိစာနဲ့ပေါ့စတဲ့မှုကတော့အရွယ်ကုန်းနဲ့လာတယ်။ပြီးတော့မျိုးနယ်ပေါ့ကျမတို့ကကြတိုက်နေမှနေတာလေကြွာလူမျိုးပေါ့အဲ့တော့မျိုးနယ်ရဲအကောင်များသွားသလားဆိုကျမတို့ကလိုက်သွားကြအဲ့တော့လည်းမင်းရဲ့ရေစခန်းမှာသူတို့ကတွေ့တဲ့လူတွေကကြတော့ဆရာကိုကားချင်းလိုက်တယ်။အဲ့ခဏပုဂ္ဂလိကကားနေပြီးတော့ရေကားတီတီလေးကိုချင်းလိုက်တယ်။ချင်းပြီးတော့ကွင်းကောက်စစ်တပ်ဘက်ကိုထွက်သွားတယ်။အဲကျမတို့လည်းစစ်တပ်ဘက်ဆိုတော့လိုက်သွားလို့မရဘူး။စစ်တပ်ထဲမှာလို့တော့ချင်းနေရပေါ့နော်။အခုတော့ဗေနားရောက်နေတယ်လို့တော့မသိဘူး။တီးထားကစင်းနေမရသေးဘူး
။ဟုတ်ကဲ့ဒါအခုဖြစ်တာအင်ဂျပူမှာနော်
။ဟုတ်အင်ဂျပူမြို့နယ်မေဇလီကုန်းတိုက်နေပါရှင့်။
သူကိုဘာကြောင့်ဖမ်းတယ်လို့ယူဆတယ်လဲဒီဆရာကဒီဟိုတိုက်နယ်စေယုံမှာတာဝန်ရှိတဲ့သူအစိုးရဝန်ထမ်းတရားအနေနဲ့ဒီအခုဖြစ်နေတဲ့ CDM မှာပါဝင်လို့လားဒါမို့ရင်ဘာကြောင့်ဖမ်းတယ်လို့များဟိုစိတ်ထဲမှာတန်ပြန်ရှိတယ်လဲဟိုဆရာမအနေနဲ့ဟုတ
်ကဲ့သူက CDM မှာပါဝင်တယ်ပါဝင်ပြီးတဲ့ခါကျတော့သူကယူနဲ့လည်းအရန်အပေါင်းတရားဆန့်နေရခါကျသူကတော့ဆိုဝန်ထမ်းတွေကနားထောင်လဲဒီသူ့လိုမျိုးသူတို့ကျမတို့မျိုးနယ်မှာဆိုသူ့လိုတိုက်နေတာ၄ခုရှိတယ်ရှင်။တနေ့တိုက်နေဆရာဝန်ကြီးအကုန်လုံးကသူ့လိုမျိုးအိမ် CBN တို့နိုင်ငံကြီးတို့မှာတက်ကြွစွာမပါဝင်အပါဝင်တော့သူကအဲ့တနေ့ချင်းတွေကိုအကုန်ဖုံးဆက်ပြီးတော့စီယုံနေစီယုံလို့မရတဲ့လူတွေဆိုရင်လူငယ်တွေခုသူရဲ့လက်အောက်ကလူတွေကိုစီယုံနေပေါ့အဲ့လိုစီယုံလိုက်တော့တမျိုးနယ်လုံးကပါသွားရဲ့ရှင်။အဲ့တော့သူကဆရာကိုခေါင်းချုပ်လို့ထားပြီးတော့အင်းနိုင်ချင်းလို့ဖမ်းတယ်လို့ကျမတို့ထင်နေရှင်။
ဟုတ်က
ဲ့ပြောပုံမှာတော့တက်ချင်တာတက်မှာပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ဆရာမရောသူတို့ကဘာပြောသွားသေးတယ်လဲဗျာအဆိုလိုချင်တာကတော့သူ့ကိုဟိုမင်းများမှုခေါ်ရဆိုတော့သူတို့လူတိုင်းကိုပြောနေတဲ့စကားပေါ့နော်မင်းများကြလို့ရှိလို့ဆိုတော့
ဒါ
ပေမဲ့ဘလောက်ကြာမယ်လို့အဝတ်စားတွေထည့်သွားဖို့လို့လားတချို့ဆိုအဝတ်စားထည့်ခိုင်းတာတော့ဘာလို့ရှိတယ်လေအဲ့လိုမျိုးဟိုသူတို့ဘက်ကဘာများပြောတာမျိုးရှိသေးလဲဖမ်းခေါ်တဲ့အချိန်မှာလေ
ပြန်ပတ်သေးမယ်လို့ပြောပြီးတော့အင်းဒီကစားလဲအဲ့လိုမျိုးမထည့်ခိုင်းဘူးဖြင့်အာပြန်ပို့ပေးမယ်လို့တော့အဲ့ရဲတတိလေးကတော့ပြောတယ်ဆရာမစိတ်မပူနဲ့ပြန်ပို့ပေးမယ်ဒီတိုင်းပြန်ပို့ပေးမယ်လို့တော့ပြောတယ်အာပြီးတော့ကျမကဒီဟာဒီကကျမတို့ဘက်မှာအေးနေတယ်လို့ဆိုပြီးတော့စစ်တပ်ထဲမှာရှိနေတယ်ဆိုတော့တတိနည်းနည်းကြားတော့အဲ့စစ်တပ်ထဲကလူတွေကိုနေစီလိုက်တော့သူတို့ကအဲအားဆိုလို့ရှိရင်စစ်တပ်တော်လာမပို့နဲ့စခန်းမှုရဲစခန်းကိုပဲအင်းဒီကစားပြီးပို့ခိုင်းလိုက်ဆိုတော့ကျမရဲစခန်းကိုသွားပို့ခိုင်းလိုက်တယ်ဖြင့်
အမားတို့နယ်မှာဆိုရင်အင်္ဂပူနယ်မှာဆိုလို့ရှိရင်တခြားဖမ်းခံရတဲ့လူတွေရှိတယ်လို့ကြားမိကြတာဒါမှမဟုတ်ဆရာပထမဆုံးဖမ်းခံရတာလားသူ့အရင်ဖမ်းခံရတဲ့လူ
ဆရာပထမ ရှိပါဘူးပျားပထမဆုံးအဖမ်းခံရတာပါ။အ
ော်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့အခုဒါဆိုလို့ရှိရင်တို့ကတော့ဒါအခုကျွန်တော်တို့တနင်္ဂနွေလုံးအနံ့အပြားမှာကြားနေရတာကတော့ဆံမလေးကြားမှာပေါ့နော်ဆိုရှယ်မီဒီယာတွေမှာပေါ့နော်အခုပြီးခဲ့တဲ့နေ့ရက်၃ရက်အတွင်းမှာတို့ညဘက်တွေမှာလိုက်လိုက်ပြီးတော့လူတွေကိုဖမ်းနေလေဒီအရင်ပိုင်းအစပိုင်းကဆိုလို့ရှိရင်သူ NLD ပါတီကတာဝန်ရှိတဲ့သူတွေဝန်ကြီးချုပ်တွေအပါအဝင်ပေါ့နော်လွတ်တော်အမတ်တွေပြည်နယ်ဝန်ကြီးတွေအဲ့လိုမျိုးတွေဖမ်းတယ်နောက်ရုပ်မနေ့ကဆိုလို့ရှိရင်ရုပ်ောက်ပွဲကော်မရှင်မှာတာဝန်ရှိတဲ့သူတွေဖမ်းတယ်ပေါ့နော်ဒီနေ့ဆိုလို့ရှိရင်ကျွန်တော်တို့ကြားရတာအစ်စ်အနေနဲ့ထပ်ပြီးတိုးလာတာကဒီစီဒီယာမှာပါတဲ့လူတွေပေါ့နော်ဒီအကြမ်းမဖက်ဒီလူလူလှုပ်ရှားမှုမှာပူပေါင်းပါဝင်တဲ့လူတွေအဲ့ဒီအဖွဲ့အဲ့ဒီလှုပ်ရှားမှုတွေဥဆောင်တဲ့သူတွေကိုဖမ်းတယ်ဆိုတဲ့သတင်းတွေကဖြစ်လာတယ်တဖြည်းဖြည်းဖမ်းတဲ့နေရာကျေလာတာပေါ့နော်ဆိုတော့အဲ့ဒီလူဖမ်းတဲ့အပေါ်မှာရောဆံမအနေနဲ့အခုကိုမျိုးသားအပါဝင်ပေါ့နော်တခြားလူတွေဖန်ခံနေရတဲ့ကိစ္စတွေအဲ့ဒီဟာတွေပေါ်ဗာများပြောချင်တာရှိလဲဆို
တော့ဒါတော့ဒီလို19ဇူလလို့ပြီးတော့လူတွေအားလုံးကိုခံနေတာမတရားဘူးလို့ခံစားရတယ်ရှင်ဒါတော့ဒီလူတွေကိုလည်းအကျိုးပြုပေးပြီးတော့ကောင်းကောင်းမွန်မွန်လုပ်ပေးနေတာတောင်မှပဲမကြည့်ပဲနဲ့ဘာပြုမှုမှလည်းလုပ်ထားတာမဟုတ်ပဲနဲ့ခံနေရှင်နိုင်ငံကောင်းတူတွေ့ပဲမဟုတ်ဘူးလားဒီ CDM လုပ်ပေးနေတာအဲ့တော့သူတို့ကရန်နဲ့ရွန်နဲ့ရွန်နဲ့မုံနဲ့မုံနဲ့ရှင
်ကိုဇော်ဝင်းလာရဲ့ဆက်သွယ်မြေမြန်ချက်ဖြစ်ပါလေ